ဘာငလင်းရဝင်းထဲမှာကြာရောက်နေတဲ့ငလင်းအန္တရာယ်ကြီးတဲ့မြန်မာနိုင်ငံမှာငလင်းနဲ့ပတ်သက်တဲ့သုတေသနဌာနကောင်းကောင်းတစ်ခုလိုအပ်နေတယ်ဆိုတော့ဒီတစ်ပတ်မှာပြောပြပါရစေ။မြန်မာနိုင်ငံဘူမိသိပ္ပံသင်္ကန်းနေမြင်းငလင်းကောမဒီတက်ကိုဖွဲ့ပြီးမြန်မာပြည်တွင်လှုပ်ခတ်တဲ့ငလင်းတွေကိုလေ့လာတာနဲ့အတူ2009ခုနှစ်ကစပြီးနိုင်ငံတကာပါဝင်တဲ့ဆွေးနွေးပွဲကလေးတွေကိုနှစ်နှစ်တစ်ကြိမ်လှုပ်ဖြစ်အောင်ကြိုးစားခဲ့ကြပါတယ်။2013ခုနှစ်မေလသရုတ်ထအကြိမ်ဆွေးနွေးပွဲမှာတော့လွန်ခဲ့တဲ့နှစ်နှစ်အတွင်းလူအသေးပြောက်ရှိခဲ့တဲ့ငလင်းတွေနဲ့ပတ်သက်ပြီးစမ်းစစ်ခဲ့ကြတယ်လို့မြင်းငလင်းကော်မတီကအတွင်းမှဦးစိုးသူရာထွန်းကပြောပါတယ်
။ကျွန်တော်တို့ဒီဆွေးနွေးပွဲတွေလုပ်ရတဲ့ညီမချက်ကအဲ့ဒါပါပဲ။တောက်လျှောက်လဲလေးလာနေတယ်။လေးလာရင်းရနေမှာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာတော်လေးအပြင်းနဲ့ငလင်းနှစ်ခုလဲလုတ်ခဲ့တယ်ပေါ့။လုတ်ခဲ့တော့အဲ့ဒါနဲ့ပတ်သက်ကျွန်တော်တို့လေးလာမှုတွေနိုင်ငံတကာနဲ့ပူးပေါင်းကွဲပြားပြီးလေးလာခဲ့တာတွေနဲ့ပတ်သက်ပြီးတော့ရှေ့လုပ်ငန်းစဉ်တို့ကျွန်တော်ဝိုင်းစင်းသွားကြတာပါ။ဒီ2012ခုနှစ်မတ်လမှာဒါချီလေးဆက်မှာဒီတားလေးငလင်းဆိုတာလုတ်ခဲ့တယ်ပေါ့။ပြီးခဲ့တဲ့6လလောက်မှာမြဝပြည်လေပိုင်းတပိတ်ချင်းဒေသမှာလဲငလင်းကြီးတစ်ခုလုတ်ခဲ့တယ်။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်လေးလာတွေ့ရှိထားသမျှနဲ့ဆက်လုတ်တဲ့ချက်တွေကိုဝိုင်းပြီးဆွေးနွေးကြတာပါ။
ဆိုတော့ဒီ2017ခုနှစ်ကတာလီငလျင်နဲ့ပတ်သက်ပြီးတော့ဗားရီတုံတက်လို့ရပါလဲပြောပြပေးပါဦ
းညီမကြီးကဒီ air bike ငလျင်ကျော်ကြီးပေါ်မှာရှိနေတဲ့အတွက်ကြောင့်ဟိုငလျင်အနေရတော့အမြဲတမ်းနေရာတိုင်းမှာရှိနေတယ်ပေါ့ရှိပြီပဲလေကျွန်တော်တို့လေ့လာနိုင်တဲ့ capacity ရကူရည်များတဲ့ data ဖြစ်တဲ့ညီမကြီးအလေပိုင်းတို့ဒီစကိုင်းပြိုက်ပြီးတစ်ချောက်တူပဲဦးစားပေးပြီးတော့လုပ်ခဲ့တာများပါတယ်ဒီချက်ပြီမှာဒေတာလေးဒေတာမှာငလင်းလုတ်ခဲ့တဲ့အခါကျတော့အဲ့ဒီဒေတာရဲ့ဟိုငလင်းဖြစ်တိုင်းကြီးကိုကျွန်တော်ထပ်ပြီးတော့အသေးစိတ်လေ့လာမိသွားပါတယ်ဆိုတော့အဲ့ဒီဒေတာမှာဆိုအရှိနောက်လောက်နီးနီးတန်းနေတဲ့ပြည့်ရွေးတွေပေါ့ဒီ4တွေဟာငလင်းအဲ့ပေးရနေလည်းရှိနေတယ်သူတို့ကြောင့်လည်းဟိုနောက်လာမယ့်နှစ်တွေထဲမှာနောက်တန်းငလင်းတွေဖြစ်မယ်ဆိုလည်းဖြစ်နိုင်ကြီးတွေရှိတယ်ပေါ့ဆိုတော့ဒါကိုကျွန်တော်ထပ်အသေးစိတ်လုတ်တင်တာတွေကိုထပ်စဉ်းစားကြပါတယ်ဒါလေးငလင်းကိုလှုပ်သွားခဲ့တဲ့ပြည့်ရွေးကငလင်းဆိုကနမ်မပြည့်ရွေးလို့ခေါ်ပါတယ်သူ့ရဲ့ခြေဘက်ကိုဆက်သွားရင်မဲကောင်မြေကိုတောင်မှ7ကီလိုမီတာလောက်ဟိုပြီးလိုက်ရွေ့တော့လုတ်ခဲ့တယ်ပေါ့ဆိုတော့သူကတော့နိုင်ငံနေတီရောက်သွားပါတယ်ဆိုတော့ကျွန်တော်တို့အခုပြီးခဲ့တဲ့ငလင်းလုတ်ခဲ့တာကပြည့်ရွေရဲ့အနောက်ဘက်ချမ်းပေါ့ဆိုလိုတာငလင်းပြင်းနံထိခိုက်ခံရတဲ့ကြာကူနီတို့ပေါ့ဆိုရွာတွေကနေပြီးတော့အရှိဘက်ဒါလီနမ်မာတို့ဆိုတဲ့ရွာတွေပဲလောက်ထိပဲရှိပါတယ်ဆိုတော့အဲ့ဒီရာရဲ့အရှိဘက်ချမ်းတစ်ချမ်းလုံးကငလင်းလုတ်ခဲ့တဲ့ဘိုင်းမှာမပါဘူးပေါ့ဆိုတော့ဒီဘိုင်းနေရာဆက်ပြီးတော့နောက်ထပ်ငလင်းနေရာနှစ်တွေကြားထဲမှာဖြစ်နိုင်ကြီးရရှိနေပါသေးတယ်အဲ့ဒီတိုင်းမျိုးပါကျွန်တော်ထပ်လည်လာဖို့အတွက်ညီမကြီးနေတဲ့ဘက်ရှူတောင်းကရောတစ်ဖက်လောနိုင်ငံဘက်ကရောထပ်လည်လာဖို့လေအဲ့ဒါလည်းပြင်ဆင်နေပါတယ်ဆိုတော့နောက်တစ်ပိုင်းကတော့ဒီ1995လောက်မှာကျိုင်းတုံမျိုးအခြေဘက်မှာလည်းပမာဏ9ထက်ကြီးတဲ့ငလင်းကြီးတခုထုတ်ခဲ့တာကျွန်တော်ပတ်တန်းပြန်ပြီးတွေ့ပါတယ်ဆိုတော့အဲ့ဒီဘက်ကိုလည်းကျွန်တော်ထပ်လည်လာဖို့လည်းစီစဉ်နေပါတယ
်အဲ့ဒါ2012ခုနဲ့ပေါ့နော
်ဟုတ်ကဲ့
မနှစ်တုန်းက2012ခုနဲ့မှာလှုပ်ခဲ့တဲ့ငလင်းတပိတ်ချင်းငလင်းနဲ့ပတ်သက်ပြီးပြောပြပေးပါဦ
းဟုတ်ကဲ့ဟိုတပိတ်ချင်းငလင်းမှာကျွန်တော်တို့လေ့လာခဲ့များကငလင်းကြောင့်ဖြစ်ခဲ့တဲ့မြေပြင်ရွေးပြမှုကဒီတောင်ဘက်ကိုဆင်ကူးမြို့နားလောက်ကနေပြီးတော့မြောက်ဘက်၎င်းအနောက်ဘက်တန်ကြားဒေသလောက်ထိရှိပါတယ်။သူပေါင်းဆိုရင်ကီလိုမီတာ80ကျော်လောက်ထိကျွန်တော်တိုက်တာလို့ရတယ်ပေါ့။ဆိုတော့ဒါကကျွန်တော်တို့ကဘာလို့လေ့လာလဲဆိုတော့ဒီတိုင်းပြည်ကြီးတစ်ခုလုံးကကီလိုမီတာ1000လောက်ရှိပေမဲ့ဒီ1000လုံးကတစ်ခါမှငလင်းလှုပ်သွားတာမဟုတ်ပါဘူး။ဆိုလိုတာကခုနပြောတဲ့ကီလိုမီတာ40 50လောက်အပိုင်းနေကီလိုမီတာ100လောက်ရှိတဲ့အပိုင်းနေရာနေငလင်းနေလှုပ်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကပင်နေရာကနေပင်နေရာအထိအပိုင်းမှာငလင်းပမာဏဘလောက်ထိလှုပ်လို့ရှိရင်ဆိုတော့ကျွန်တော်တို့ကသေးသေးပြန်လေ့လာရပါတယ်။ဆိုတော့ဒါမှလာရင်ကျွန်တော်ကနောက်ထပ်နေ့ဘလောက်ကြာမှာငလင်းပမာဏဘလောက်နဲ့ထပ်ပြီးရဖြစ်နိုင်ရည်ရှိနေသေးတယ်။နောက်ဘယ်ပိုင်းနေရာတော့ငလင်းလှုပ်ဖို့ကျန်နေသေးတယ်ဘေးပိုင်းနေရာတော့လှုပ်ဖို့ဖြစ်နိုင်ကြီးနေသွားပြီဆိုတာတွေကိုအသေးစိတ်ပြရမှာလို့ကျွန်တော်လေ့လာနေရပ
ါအခုလုံးလုံးဆယ်မှာရောဒီအချက်တွေကိုထောက်ပြနိုင်လားဘေးပိုင်းနေမှာတတိထားရမယ်ဆိုတာတွေ
ဟုတ်ကဲ့ဟိုရိုက်ရီတစ်ကြောင်လုံးနဲ့ကြည့်မယ်ဆိုရင်တော့တတိထားစရာတွေအများကြီးပါပဲဒီရိုက်ရီမှာဟိုနောက်ဆုံးလုတ်ခဲ့တာအခုဒီ2012တပိတ်ချင်းငလင်းပေါ့သူက 6.8 ပဲရှိပါတယ်ဒါသူတဲ့စောတဲ့ငလင်းက1990တက်လောက်မှာကျွန်တော်တကောင်းနားမှာလည်းငလင်းတချို့လုတ်ပါတယ်ဒါသူလည်းပမာဏ9လောက်မီနီရှိရလို့သိရပါတယ်ဆိုတော့နောက်တစ်ခါ1956ခုနှစ်ကစကိုင်းငလင်းကြီးပေါ့ဒါကလည်းဘုရားတွေအများကြီးပြုပြက်ခဲ့တယ်ပမာဏ9.1လောက်ရှိတယ်ပေါ့ဆိုတော့အဲ့ဒီစကိုင်းဘက်ရဲ့မြောက်ဖက်ချမ်းနေမှာတော့ကြံပြင်းဆိုရင်စကိုင်းမြို့ကနေပြီးတော့ဒီကောင်းလောက်ဒီအတွင်းမှာတော့ပြီးခဲ့တဲ့နှစ်20 30အတွင်းမှာငလင်းတွေလုတ်ခဲ့တာတွေများခဲ့ပြီလို့ကျွန်တော်စားလို့ရတယ်ပေါ့ဒါပေမဲ့ကျန်တဲ့ဘိုင်းနေအားလုံးကြတော့ငလင်းမလုတာကြာပြီဖြစ်နေတယ်သူတပြင်းတော့1930ခုနှစ်လောက်တုန်းကဆိုရင်ဒီမှာပြီးတောင်ပိုင်းကပကိုးမျိုးနောက်ပကိုးရဲ့မြောက်ဘက်ကဖြူးပေါ့နောက်ဆွာဆိုတဲ့ဒေသတွေမှာငလင်းတွေပမာဏ9လောက်ရင်ငလင်းကြီးတွေစတိုက်လုတ်ခဲ့မှုတွေမှတ်တမ်းလည်းရှိပါတယ်ဆိုတော့အဲ့ဒါတွေကလည်းကျွန်တော်အခုဆိုရင်နှစ်70ကျော်ကြာနေပြီပေါ့ဆိုတော့တောက်တခါတီးတဲ့ပူပြီးတတိထားမှာဒီမန္တလေးကနေပြီးတော့နေပြီးတော့ဒီအပိုင်းပေါ့ဆိုတော့အဲ့ဒီဘိုင်းဆိုရင်တပိုင်းဖတ်တမ်းမှာလွယ်လွယ်ကူရှာလို့ရတယ်နောက်တော့လုံခဲ့တဲ့နှစ်100 300အတွင်းမှာငလင်းလုတ်ထားတာမရှိဘူးဖြစ်နေတယ်ပေါ့ ဆိုအဲ့ဒီနေရာတွေကကျွန်တော်ဘေးကနေအများကြီးသတိထားတဲ့နေရာတွေဖြစ်နေပါတယ
်အလားလာနေတဲ့နေရာတွေရော
အလားလာနေတဲ့နေရာတော့တက်တလို့ထုတ်သွားတဲ့ကလေးဖြစ်ခဲ့တဲ့နေရာတွေမှာပဲအထူးပြင်းတော့1956ကစကိုင်းမှာလုပ်ခဲ့တယ်အခုကျွန်တော်တပိတ်ချင်းမှာလုပ်တယ်1990လောက်မှာတကောင်းမှာလုပ်တယ်ပေါ့ဆိုတော့တကိုင်းလောက်ကနေတကောင်းလောက်အထိတွင်ရတော့အလားလာအများကြီးမရှိဘူးပေါ့ကျန်တဲ့နေရာနဲ့ရှင်းလို့ရှင်း
ငလင်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဒီပညာရှင်အဖွဲ့ဒီလုံဆောင်နေတာကိုအားပေးမှုဘယ်လောက်လောက်ရှိပါလဲအစိုးရဘက်က
ဒီကျွန်တော်တို့အဖွဲ့ကိုယ်တိုင်ကဒီမြန်မာနိုင်ငံအင်ဂျင်နီယာအသင်းနဲ့မြန်မာနိုင်ငံဘူးကြီးဒိတ်ပန်အသင်းနဲ့ပေါင်းပြီးတော့ဖွဲ့ခဲ့တာပေါ့လေဒီအဖွဲ့ကကျွန်တော် 1999 လောက်မှာဖွဲ့ခဲ့တယ်ဟိုတခြားအနည်းသက်တုံးဆိုးရဌာနနဲ့မိုးလေဝသနဲ့ဒလဗိဒါနဲ့အများလုံးပါဝင်ပြီးတော့ကူညီပေးပါတယ်ဆိုကျွန်တော်တို့လုပ်နေတဲ့လုံဆောင်မှုပုံစံကိုယ်တိုင်ကဝလန်တီးယားတက်တက်ဖြစ်နေပေါ့အားလုံးကအားမပဲလုပ်တူဖြစ်တယ်ပေါ့ဆိုတော့ကျွန်တော်တို့နိုင်ငံအနေနဲ့ငလင်းပြည်အနေနဲ့ရှိတဲ့နိုင်ငံလည်းဖြစ်တယ်ဆိုတော့တကယ်တကယ်ကျတော့အချိန်ပြည့်ဌာနတခုလိုမျိုးဥပဒေဌာနကြီးတခုတည်ထောင်ပြီးတော့တည်သိလေ့လာမယ်ဆိုရင်လေ့လာမှုအကြောင်းတွေအများကြီးရှိနေပါတယ်ဆိုလိုတာငလင်းပြည်အနေကလက်ပြန်လာတစ်ပတ်ခါလာမသိဘူးအများအားရှိနေတဲ့အချိန်မှာကျွန်တော်တို့အဖွဲ့ကအပျော်လုံနေရတယ်လို့မျိုးဖြစ်နေတယ်ပေါ့ဆိုရဌာနပိုင်းနေနေရတော့ကျွန်တော်တို့လုပ်ချင်တာရှိရင်ဝိုင်းကူညီတော့ပေးကြပါတယ်ဒါပေမဲ့တရားဝင်သဘောအရဌာနကြီးတခုမဖြစ်နေတဲ့ခါကျတော့အချိန်ပြည့်လုပ်လို့မဲ့လူမရှိဘူးပေါ့တကယ်တော့ဆရာလေးဆိုရင်လည်းသူတို့အားမပဲပြီးတော့သူတွေနာနေလည်းလုပ်ပြနေတဲ့သဘောပဲရှိပါတယ်ဆိုတော့နိုင်ငံတော်အနေနဲ့ကျွန်တော်တို့စိတ်ဝင်စားဘူးလားဆိုရင်လည်းမဟုတ်ပါဘူးသူတို့ပြူလဲဆိုင်တယ်ဦးစားလဲပေးတယ်ဒါပေမဲ့ကျွန်တော်တို့လုပ်နိုင်တဲ့အခြေအနေကကာဗွန်မန့်ဒါမှမဟုတ်ဆီမီကာဗွန်မန့်ဌာနတခုလိုအချိန်ပြည့်လုပ်နိုင်တဲ့အခြေအနေမရှိတဲ့အတွက်ကြောင့်အဲ့မှာတော့အားနေချက်တွေအများကြီးရှိပါတယ
်ငနှင်းရဝင်းထဲမှာကြာနေတဲ့အရှိတောင်အာရှတခြားနိုင်ငံတွေမှာလှုပ်ဆောင်နေတာ ਨੇ ဒီငနှင်းနဲ့ပတ်သက်ပြီးတော့အန်ဒီကတော့ကြီးတဲ့မြန်မာနိုင်ငံအနေနဲ့ဘာတွေလုပ်နေတာဟိုနည်းနည်းရှင်းပြပေးလို့ရမလားရှင်
အဲရှင်းပြမယ်ဆိုရင်တော့ကွာခြားချက်တွေတော့အများကြီးပါပဲဒီကျွန်တော်တို့အိန္ဒိယနိုင်ငံတွေပေါ့ဥမာဒီထိုင်းလိုနိုင်ငံမျိုးဆိုရင်ကျွန်တော်တို့လောက်ငလင်းပြရနေမကြည့်ပါဘူးဒါပေမဲ့သူတို့မှာရှိတဲ့ဒီအစိုးရဌာနတွေမှာကွာဒီငလင်းပြရနေနေပတ်သက်ပြီးသူတို့အသေးစိတ်လေးလာမှုတွေရှိတယ်တက္ကသိုလ်တွေမှာလည်းသူတို့ဒီအားအတွက်တိကျရမှုတွေနဲ့ကိုပဲလေးလာနေတဲ့ပုံပေါ်ကားတွေပညာရှင်တွေရှိပါတယ်နောက်တစ်ခါတခြားနိုင်ငံတွေပေါ့ဥမာတရုတ်ပြည်လိုနိုင်ငံဆိုရင်တောင်မှသူမှာယူနန်စိုက်မစ်လူတို့ဒီချိုင်းနာစိုက်မစ်လူဆိုရဲဌာနတွေကနေသူတို့အမြဲတမ်းတောင်းသေးတာစောင့်ကြည့်ဖို့အတွက်ကြီးမားရမှုတွေရောသူရဲ့ဝန်ထမ်းအဖွဲ့အစည်းရောညာရအတီကျူရှင်ရောအကုန်လုံးခိုင်ခံပြီးဆောက်ပြီးသားရှိနေတယ်ပေါ့ဆိုတော့ကျွန်တော်တောင်ဘက်ကဥမာစင်ကာပူလိုနိုင်ငံဆိုရင်သူတို့နိုင်ငံကတဘာဘေးရနေမရှိသလောက်ပဲနောက်ငလင်းစုံနေနဲ့လဲကွာပါတယ်ဒါပေမဲ့သူတို့လိုနိုင်ငံမှာတောင်မှဥိသာအဖွဲ့ကြီးတွေရှိနေအောင်တွေးရပါတယ်ဆိုကျွန်တော်တို့နိုင်ငံမှာတော့အားလုံးကခုမှပြန်ပြီးအစားပြန်ပြီးဆောက်တူဖြစ်နေတဲ့ခါကျတော့ဒီချီသေးဖြစ်တဲ့ဌာနတွေကိုယ်တိုင်ကလည်းဒီငလင်းနဲ့ပတ်သက်ပြီးသူတွေနာဌာနဆိုတာလုပ်တဲ့ဆက်ရှင်ဆိုတာမရှိပါဘူးမူလီဝဒါနဲ့ဇလဗိဒါဆိုရင်လည်းသူတို့ကငလင်းတိုင်းတာတဲ့ဆက်တွေနဲ့ငလင်းဘေးရနေကိုစောင့်ကြည့်နိုင်တဲ့ထွက်လာတဲ့ reset ကိုအများကြီးသူတို့တတိပေးဖို့ပိုင်းတော့ပဲရှိပါတယ်ဒါနဲ့ပတ်သက်ပြီးသူတွေနာလုံနိုင်တဲ့အချိန်တော့ဒီမတိဆောင်းနိုင်နေပါဘူ
းဦးစိုးသူရထွန်းရဲ့ပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နဲ့